ပြင်းထန်တဲ့ကိုဗစ်ကပ်ဘေးဒုတိယလိုင်းကြောင့်ကျန်းမာရေးဆောက်ရှောက်မှုအကျတ်တဲဖြစ်နေတဲ့အိန္ဒိယနိုင်ငံမှာတော့အခုဆိုရင်ကပ်ဘေးကမြို့ကြီးတွေကနေမြို့ငယ်ရွာငယ်တွေထိရိုက်ခတ်လို့နေပါပြီ။နိုင်ငံလူဦးရေ၃ပုံ၂ပုံနေထိုင်ကြတဲ့ကျေးလက်ဒေသတွေမှာကိုဗစ်ရောဂါပြန့်နှံ့မှုကိုစိန်ခေါ်မှုတစ်တည်းအဖြစ်အကြီးကျယ်တုံ့ပြန်တိုက်ခိုက်နေကြရတယ်လို့ကျန်းမာရေးအရာရှိတွေကပြောပါရယ်။ကျန်းမာရေးဆိုင်ရာအဆောက်အဦတွေမလုံလောက်တော့ကြောင့်အိမ်ပြင်မှာပဲလူနာတွေကိုကုသနေရတယ်လို့ဆိုပါရယ်။ဒါအပြင်ပုတ်ကလေးကဆေးရုံသို့မဟုတ်ဆေးကန်းတွေမှာလည်းဆေးညှောလောက်ပဲပေးတာမို့လူနာရီယာကူရကေရမဲနေတယ်လို့ဆိုပါရယ်ဝန်ကြီးချုပ်နာရင်ဒရာမိုဒီကတော့အခုလိုသတိပေးပါရယ်အခုကမှတော့ကူးစက်မှုတွေဟာကျေးလက်တော်ရရစီကိုအလင်းမြန်ရောက်ရှိလာနေပြီးတိုင်းပြည်ရဲ့အစိုးရအဖွဲ့တွေအားလုံးဒါကိုစူးစမ်းရည်တက်မှုလှုပ်ဆောင်နေကြပါရယ်ကျေးလက်ပြည်သူတွေရဲ့သတိရှိမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာရောဂါထိန်းချုပ်ရေးအတွက်အရေးကြီးပါရယ်မပြည့်စုံတဲ့ကျန်းမာရေးအဆောက်အဦတွေအတွက်အစိုးရအနေနဲ့ဆေးရုံကရင်နဲ့အောက်ဆီဂျင်အထောက်ပံ့တွေကိုတိုးမြင့်ပေးသွားမှာဖြစ်ပေမဲ့လည်းလူတလောဖြစ်ပြီးနိုင်မလားဆိုတာကတော့စိန်ခေါ်ချက်ဖြစ်နေပါတယ်။ကျန်းမာရေးကျွမ်းကျင်သူတွေကတော့တိုင်းပြည်လူဦးရေ၃ပုံ၂ပုံနေထိုင်ကြတဲ့ခြေလက်ဒေသတွေမှာကာကွယ်ဆေးထိုးပေးနှုံနှေးကွေးတာဟာအိန္ဒိယနိုင်ငံအနေနဲ့ကိုဗစ်ဒုတိယလိုင်းကိုတုတ်ပြန်ရမှာအခက်အခဲဖြစ်ကြတယ်လို့